မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူအတီးပြူလူနာသစ်နှစ်ဦးကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီနေ့ပဲအတီးပြူလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းရောဂါကူးစက်သူ180ထိရှိသွားပါပြီ။မေလ10ရက်နေ့ည7နာရီသတင်းထုတ်ပြန်ချက်အရဓာတ်ခွဲနမူနာစုစုပေါင်း205ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့ရှိသူ2ဦးကိုအတီးပြူခဲ့တာပါ။ရောဂါပိုးတွေ့ရှိတဲ့သူ2ဦးကတော့ရန်ကုန်တိုင်းအင်းစိန်မြို့နယ်ကမျိုးသား2ဦးနဲ့ရန်ကုန်မြို့နယ်ကမျိုးသမီး2ဦးတို့ဖြစ်ကြပါတယ်။အသက်21နှစ်အရွယ်တွေဖြစ်ကြတဲ့သူတို့နှစ်ဦးစလုံးဟာပြပခီးသွားတဲ့ရာဇဝယ်မရှိပေမဲ့ COVID-19 ရောဂါအတီးပြူလူနာရီနဲ့ထိတွေ့မှုရှိထားသူတွေဖြစ်ကြပြီးတော့အသွားလာကန့်သတ်ခံထားရတဲ့သူတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့မှာပဲရောဂါပိုးကင်းစင်တဲ့သူနောက်ထပ်4ဦးအသက်ထမှန်တွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါပိုးကင်းစင်တဲ့သူ82ယောက်ရှိသွားပြီလို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ဒီကိုရိုနာဗိုင်းရပ်စ်ရှိမရှိဓာတ်ခွဲစစ်ဆေးမှုပေါင်း11,000ကျော်ရှိခဲ့ပြီးဒီထဲမှာဓာတ်ခွဲအတီးပြူလူနာရီနဲ့ထိတွေ့မှုကြောင့်ကူးစက်မှု 3.6 ခန့်နှုန်းစောင့်ကြည့်လူနာရီတွေက 1.4 ခန့်နှုန်းနဲ့ရောဂါလက္ခဏာမပြပေမဲ့ခီးသွားရာဇဝင်ရှိတဲ့အတွက်အသွားလာကန့်သတ်ထားသူတွေက 3.3 ခန့်နှုန်းရှိခဲ့ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။